ရုတ်နဲ့အာဆီယံနိုင်ငံတို့ဟာဒေသရင်းနိုင်ငံတွေရဲ့အကျိုးစီးပွားညှိနှိုင်းရေးနဲ့တည်ငြိမ်ရေးလွတ်လပ်စွာရေးချောင်းသွားလာမှုနဲ့လွတ်လပ်စွာပြန်တက်မှုဆိုင်ရာကိစ္စရပ်တွေကိုကာကွယ်ဖို့တောင်တရုတ်ပင်လယ်ဆိုင်ရာစီးမြင်ဥပဒေ COC ရနိုင်မဲ့အနေအထားရှိနေပါပြီလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝင်းရီကဂျာမနီနိုင်ငံမြူတင်မြို့ညီလာခံမှစနေနေ့ကပြောဆိုသွားပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့ Polit Bureau အဖွဲ့ဝင်လည်းဖြစ်တဲ့ဝင်းရီဝင်းရီကအချိန်60မြောက်ကျင်းပတဲ့မြူနစ်လုံခြုံရေးညီလာခံမှအဲ့ဒီမိန့်ခွန်းမှာတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ကရန်လိုတဲ့လို့ရတွေ့ရှိတယ်ဆိုတာကိုတော့ညှင်းဆိုတော့ပါတယ်။တောင်တရုတ်ပင်လယ်ဟာဟိုးအရင်ကတည်းကတရုတ်ပိုင်းနယ်မြေဖြစ်ပြီး1960နဲ့1980ပြည့်လုံနှစ်တွေမှာအင်းနီချင်းနိုင်ငံတချို့ကတရုတ်ပိုင်းကျွန်းစုတွေကိုတစ်ခုပြီးတစ်ခုဝင်ရောက်သိမ်းပိုက်ခဲ့တဲ့အတွက်တရုတ်တို့ကတားမြစ်ရတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။တွေ့ဆုံညှိနှိုင်းမှုနဲ့အပြေရှားဖို့ကြိုးစားပေမဲ့2000ခုနှစ်မှာတော့တောင်တရုတ်ပင်လယ်အရေးလိုက်နာဆောင်ရွက်ရမယ့်နည်းလမ်းတွေကိုတောင်တရုတ်ပင်လယ်တည်ငြိမ်အေဂျင်ရေးကိုအကာအကွယ်ပေးနေကြတဲ့အာဆီယံအဖွဲ့ဝင်စတဲ့ငါနဲ့လက်မှတ်ရေးထိုးနိုင်ဖို့တရုတ်နိုင်ငံကတိုက်တွန်းခဲ့တာကိုလည်းဝန်ကြီးဝန်ကြီးကထည့်သွင်းပြောကြားသွားပါတယ်။